တနင်္သာရီတိုင်းကော့တောင်မြို့ရေပြင်မှာမတ်လ24ရက်နေ့ကကျပ်34ဘီလီယံကျော်တန်ဖိုးရှိတဲ့ ice မူးယစ်ဆေးဝါးတွေတင်လာတဲ့လေတစင်းကိုလေလုံသား9ဦးနဲ့အတူမြန်မာရှေ့တက်ကဖမ်းခဲ့ပါတယ်။ဒါဟာထိုင်းကိုဝင်နိုင်မဲ့မူးယစ်ဆေးဝါးလို့ယူဆပြီးထိုင်းနိုင်ငံမှာလုပ်တဲ့ရေလုံသားတွေထဲမှာလည်း ice လို့ခေါ်တဲ့မူးယစ်ဆေးဝါးသုံးဆွဲမှုတွေလွန်ခဲ့တဲ့နှစ်နှစ်ကျော်ကစပြီးခက်ဆိတ်ဆိတ်ဖြစ်လာတာမို့စိုးရိမ်စရာကောင်းလာတယ်လို့အလုပ်သမားရေဆောင်ရွက်နေသူတွေကဆိုပါတယ်။ထိုင်းချေဆိုင် VOE သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။တနင်္လာရီတိုင်းကော့တောင်းရီပြင်မြောက်တော်ဝင်ကျွန်းအနောက်ဘက် -10 ခန့်အကွာမှာ ice လို့ခေါ်တဲ့မူးယစ်ဆေးဝါးတွေအများပြားတည်ဆောင်လာတဲ့လေတစင်းကိုမြမရေတက်မတော်ကစစ်ရည်ရင်နဲ့စစ်ဆေးပြီးဖမ်းဆီးခဲ့တာလို့ဆိုပါတယ်။ထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားနဲ့မှတ်တမ်းရရတာဝန်ခံဦးမင်းဦးကတော့အခုလိုပြောပြပါတယ်
။ဟုတ်တယ်။ကိုကဒါအများဆုံးပဲဒါပထမဆုံးနေဒီနေဆက်မှာမိရပါလေ။ဟုတ်ပြီးတော့သူတို့ကအခုဒီရဆုံးနဲ့အရင်တော့ဘယ်နဲ့တင်တော့ပြီးပြီးတော့ဘယ်နဲ့လွတ်ခလဲဆိုတာမသိဘူး။နောက်ပြီးတော့ဒီဘက်အချမ်းကိုစဉ်းစားရသေးတာဒီဘက်အချမ်းကိုဝင်နေတဲ့ဒီဒီမှာပြောတဲ့မိဆေးဝန်နဲ့ပတ်သက်တဲ့ဟာတွေကဒါဆိုတရားပဲတောက်ဆောင်ဝင်နေသလားဆိုတဲ့ဟာမျိုးအဲ့လိုဖြစ်ပြတွေးရတယ်ဖြစ်လာပြီပေါ့နော်။သူကနေတာမှတက်သုံးလို့ဒီပြင်ကြောဆိုတာဒါသူကျန်နေသေးရတာပေါ့နော်
။ထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာတော့ထိုင်းမူရနေနေရေးအဖွဲ့တွေကရောက်ပိုင်းတခွင်ပိတ်ဆို့ဖမ်းဆီးမှုတွေဇက်တိုက်လှုပ်ဆောင်နေတဲ့အတွက်မူရကုံတွေတွေဟာမြန်မာနိုင်ငံကော့တောင်းဘက်ကနေထိုင်းနယ်ဇက်ကော့ချန်းစီကိုမူရစေဝါးတွေလမ်းကြောင်းပြောင်းပြီးတဲဆောင်လာနေတာတွေ့ရတယ်ဆိုပြီးထိုင်းရနာပိုင်းတွေကိုကိုကားပြီးသတင်းတွေမှာဖော်ပြနေကြပါတယ်။ထိုင်းနိုင်ငံနဲ့နီးတဲ့ကော့တောင်းရေပြင်မှာဖမ်းမိတဲ့မူးယစ်ဆေးဝါးတွေဟာမလေးရှားတို့အင်ဒိုနီးရှားတို့ဘက်ကိုဆက်လက်ပို့ဆောင်မဲ့အခြေအနေတွေရှိတဲ့အကြောင်းနဲ့မူးယစ်ဆေးဝါးနဲ့အတူဖမ်းမိခဲ့တဲ့ရေလုံသား9ဦးကိုတော့မြန်မာအာဏာပိုင်တွေကမတ်လ25ရက်နေ့မှာကော့တောင်းရဲစခန်းမှာဖမ်းဆီးပြီးအရေးယူထားလို့ဆိုပါတယ်။ဒီလိုမြန်မာဘက်ကနေလာတဲ့မူးယစ်ဆေးဝါးတွေကြောင့်ထိုင်းနိုင်ငံဘက်ကမြန်မာရွှေပြောင်းရေလုံသားတွေကြားမှာလည်းမူးယစ်ဆေးဝါးသုံးဆွဲမှုတွေများလာတယ်ဆိုပြီးဦးမင်းဦးကပြောဆိုခဲ့ပါတယ်
။အဓိကမလေးသားတို့ပေါ့လေပြောရစရာတစ်ခါတည်းကဒီဟာဒီထိုင်းကဦးတည်တယ်ဆိုကျွန်တော်အထင်တယ်။ဒါလည်းစက်ချက်နဲ့ဆိုရင်တော့ဗျာဟိုဘက်ကသူ့ဝင်နေသူသိနေတဲ့အဲ့လိုဖြစ်မှာပေါ့။အဓိကတော့ထိုင်းဘက်ကဘာလို့တော့မလေးသားတွေကြောက်လို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူး။လမ်းမှာကနာဆိုတော့ဖြစ်မှာအဒီကြောက်ဆောင်ကစစ်ဆေးဖို့ဟာလည်းအကုန်လုံးရှိနေတယ်။ဒီလိုမှမှဆိုလို့ရှိရင်ကျွန်တော်ဒီသားတွေတုံးတာတော်တော်လေးကိုများလာအခုမှမဟုတ်ကျွန်တော်တို့ကျွန်တော်မမေ့ကြော်လို့ထင်ပါရဲ့ပါပြီးသေးတာ။ဒါကတော့ဒီရဲဆိုတဲ့ဟာဒီပတ်ထန်ကြီးရဲ့လူတွေမှာတုံးနိုင်တာကြ။အဲဒါကြောင့်ဖေးရန်ကြီးလို့လေ။အခုနောက်ပိုင်းကျတော့ဒီဟာကိုဒီရေလသားတွေရဲ့ရှားမှာတွေ့လာတယ်။ဒါပေမဲ့အဲ့ဒါလည်းရေးကြည့်ကြမယ်။မမေ့ကအဖြစ်စပိုင်းတော့မှာနော်။ကျွန်တော်တို့ဒီဘက်မှာဖြစ်သွားရတာဆိုလို့ရှိရင်ဒီအနာဂေရားတယောက်ကသူရတဲ့ပတ်ထန်အကွာ1300ဘူးအကုန်လုံးဝယ်လိုက်ပြီးတော့အဲဒီရေလေးကိုအဝစီကြီးချိန်လိုက်တာပေါ့နော်။အဲ့လောက်ဖြစ်ခဲ့နေတာ။
ကော့တောင်းရေပြင်မှာဖမ်းမိတဲ့မူးယစ်ဆေးဝါးတွေနဲ့ပတ်သက်လို့မြမအာနာပိုင်တွေဘက်ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။